ောက်ပွဲဝင်မယ်ဆိုရယ်ဆုံးဖြတ်ချက်မချခင်မှာပေါ့နော်ဟို88မျိုးဆက်က88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလို့ဖွဲ့စည်းရခေါင်းဆောင်လေးနဲ့တွေ့ခဲ့လို့သိရတယ်ရှင်ဆိုတော့အဲ့လိုတွေ့ဆုံခဲ့တဲ့အပေါ်တွေ့ဆုံပြီးတော့မှဒီဆုံးဖြတ်ချက်ကပေါ်ထွက်လာတယ်လို့သိရတယ်လေဆိုတော့အဲ့ဒီပုံမှန်ကိုကိုတို့ဘာပြောချင်ပါလဲရှင
်ဒီဆုံးဖြတ်ချက်အတွက်ကျွန်တော်တို့ကသဘောတူပြီးသားပါဟိုအချိန်အားဖြင့်လည်းအချိန်မဆွဲဘဲနဲ့ပေါ့ရဲရဲချင်းဒီလိုဆုံးဖြတ်နိုင်တာကောင်းပါလေကြီးညာတယ်ဆိုတာကိုကျွန်တော်တို့ကသဘောကျတယ်အဲ့တော့ကျွန်တော်တို့ကတလျှောက်လုံးဒီလူလူခေါင်းဆောင်ရဲ့ဥษาမှုနဲ့ဆုံးဖြတ်ချက်အတိုင်းမှာကျွန်တော်တို့ဝန်ရံခဲ့တယ
်ကျွန်တော်တို့ကအခြေခံမှုတွေကိုပြင်နေတယ်တော်အပြင်မှာလည်းကျွန်တော်တို့လက်ဆန္ဒတွေလက်မှတ်တွေကောက်ခံပြီးတော့ကျွန်တော်စူးစမ်းနေကြတယ်ဒါနဲ့အဲ့ဒါတွေအားလုံးကဒီလက်ရှိဖွတ်တော်တွေကလူတွေနဲ့ကတော့လုံးဝလုံးမဖြစ်ဘူးအဲ့တော့ဖွတ်တော်ကအကြောင်းလေးဖြစ်ကိုဖြစ်ရတယ်အဲ့တော့ဒီဒီကောက်ဘက်ကိုဖြတ်တန်းမယ်ဆိုတဲ့ခါကျတော့ကျွန်တော်တို့အရင်နဲ့အားနဲ့ဝိုင်းရံပြူကြပါမယ်ဒီမိုကရေစီအင်အားစုတွေအနိုင်ရရှိရဲပါရမယ်နောက်ပြီးတော့မဲမတမာမှုတွေမဖြစ်အောင်တစ်ဖက်ကလည်းမဲစင်းမှန်ကန်တာဆောက်ဖို့ကျွန်တော်တို့တကယ်အင်းနဲ့အားနဲ့လုပ်လို့ကြားပါ
လွတ်တော်ထဲမှာလွတ်တော်နိုင်ငံရေးကိုပြောင်းမှုအတွက်ကိုလိုကြိုးစားကြတယ်ဆိုတော့ NLD ကလည်းဝင်မယ်ပေါ့ဆိုတော့88တီတီဘာပဲပြောပြောအသက်အရွယ်အရာရောသူ့ရဲ့ဖြတ်သန်းမှုအတွေ့အကြုံရောရွေးကောက်ပွဲဝင်သင့်တယ်အသက်အရွယ်ကိုရောက်လာတယ်ပေါ့ဆိုတော့88ငြိမ်းချမ်းရေးနဲ့ပွင့်လင်းမှုအဖွဲ့အစည်းကလူတွေရောဒီ2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိသလားရှင
်ပါတီတစ်ခုနဲ့မတူတာကဒါဟာဟိုရွေးကောက်ပွဲကိုဝင်မဲ့အဖွဲ့အစည်းနိုင်ငံရေးပါတီမဟုတ်ဘူးဆိုတာကိုတော့ထင်ရှားအောင်ပြောခဲ့ပြီးပြီသို့တော့လွတ်တော်ရေးနိုင်ငံရေးဟာအင်အားလိုအပ်တယ်ဆိုရင်တော့ကျွန်တော်တို့တရားနေပြီးတော့စေတနာဝန်ထမ်းစိတ်ကနေကုပြောင်းရမယ်လူမျိုးကျွန်တော်တို့ကသဘောတူရမယ်အားပေးရမှာပေါ့။ကျန်တဲ့လူတွေကတော့ဒီလူတွေကြားထဲမှာပဲပြည်သူလူထုနဲ့အတူတူရုန်းကန်ရင်းနေပြီးတော့ဒီမိုကရေစီရေငြိမ်းချမ်းရေးဒီသရေပြောင်းမှုချစ်ရေးအတွက်အလုံးလို့ကြောက်အောင်ကျွန်တော်ဟန်ချက်ညီဖို့ပဲလိုပါတယ်
။ဆိုတော့လေတကယ်လို့ဒီ88ငြိမ်းချမ်းရေးနဲ့ပွင့်လင်းမှုဖွဲ့စည်းကတချို့လူတွေအနေနဲ့ရွေးကောက်ပွဲ2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်ဆိုရင်ဟိုဘဲပါတီတွေကနေပြီးတော့ဝင်ရောက်ရှင်ပြိုင်ဖို့ရှိလဲရှင်
။ကျွန်တော်တို့ထင်ကြတာကတော့ပါတီအစ်တစ်ခုထောင်ပြီးတော့ဝင်လာမျိုးတော့ဘယ်သူမှလုပ်မှာမဟုတ်ဘူး။အဲ့တော့စီပီသားကိုနဲ့တကယ်အနည်းစားဆုံးတစ်သက်လုံးတစ်လျှောက်လုံးလက်တွဲလာတဲ့နိုင်ငံရေးပါတီတွေကိုဝင်ပြီးတော့စူးစမ်းမယ်ဆိုရင်တော့ကျွန်တော်တို့သဘောတူရမှာပါပဲ။အချိန်ကအဖြစ်တော့ကျွန်တော်တို့ရဲ့မဟာမိတ်တွေအချင်းချင်းကိုယ့်ရဲ့ရဲ့ဘော်ရဲ့ပဲတွေအချင်းချင်းထိတ်ထိတ်တွေ့တာမျိုးမဖြစ်အောင်ကျွန်တော်တို့အားလုံးကညှိကြရမှာပါ။အဲ့ဒီအတွက်တော့ကျွန်တော်တို့အချိန်ကောင်းနေရှိပြီးသားပါ။ဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့အားလုံးကတိုက်ပွဲတွေမှာအတူဖြတ်သန်းနေရတယ်။ဒုက္ခဒုက္ခတွေကိုအတူရင်ဆိုင်နေကြတဲ့လူတွေဖြစ်တဲ့အတွက်ကြောင့်ဒီလိုကိစ္စမျိုးမှာလည်းညှိပြီးတော့သွားလို့ရဖို့ရမှာပါ။
အဲ့တော့လေတကယ်လို့ပေါ့နော် NLD ပါတီကနေပြီးဒေါအောင်ဆန်းစုကြည်ကလည်းပြောတယ်ပေါ့88တီဝင်ပြီးတော့ NLD ပါတီကနေပြီးတော့ဝင်ပြိုင်မယ်ဆိုရင်သူလက်ခံမယ်ဆိုတဲ့သဘောမျိုးကိုသူပြောထားတာရှိရဲ့ချင်းဆိုတော့အခုဒီ88မျိုးဆက်ငင်းကြိုင်းနဲ့ပွင့်လွင်းမှုဖွဲ့စည်းကတော့ဝင်ပြိုင်မဲ့လူတွေက NLD ပါတီနဲ့ဘလို့ညှိနှိုင်းမှုအစီအစဉ်ရှိပါသလဲရှင်
။ဟိုကျွန်တော်အရင်ထဲမှာလဲဒီကိစ္စကိုတော်တော်လေးပြောကြပါတယ်။ပေါင်းပြီးတော့ဝင်ကြမယ်ဆိုလို့ရှိရင်အမှန်တမ်းမှအားရကြလိမ့်မယ်ပေါ့။အဲ့တော့ကျွန်တော်တို့ဟာအများတန်းကျွန်တော်တို့ရဲ့ဆုံးဖြတ်ချက်မှန်တယ်များဟာတိုင်းလူပြည်သားတွေနဲ့ဒီမိုကရေစီညံ့လို့တဲ့လူစုတရားလုံးအပေါင်းလက္ခဏာဖြစ်အောင်ပဲကျွန်တော်တို့စဉ်းစားမှာပါ။အဲ့တော့ကျွန်တော်တို့ဒီကိစ္စကကြည့်လို့ရပါတယ်များများပြဿနာမဟုတ်ပါဘူးဘယ်ဟာမှကြမှာတကယ်ရင်ဆိုင်မှာတကယ်လဲဆိုတော့အဲ့ဒီရွေးကောက်ပွဲကိုတကယ်ဖြတ်သန်းတဲ့အချိန်ရယ်ပြီးရင်အဲ့ဒီရက်လက်ကိုအကောင်အထည်ပေါ်တဲ့အချိန်ရယ်အဲ့ဒီခါကျရင်ကျွန်တော်တိတက်ပို့ပြီးတော့ညီဖို့အခုနေရာကျွန်တော်တို့တိုင်ပင်ရအောင်ဆိုလိုတာကတော့နေရာတွေအတွက်ကျွန်တော်တို့ကပြဿနာရှိမှာပေါ့အဓိကရှိမှာကအဲ့ဒီတာဝန်ကိုစီရပြီးတဲ့အခါမှာဘယ်လိုအတူတူဖြတ်သန်းမလဲရအောင်ဘယ်လိုယူမလဲဆိုတာကျွန်တော်ပြောချင်တာတိုင်ပင်အကြောင်းအလဲအဲ့ဖွဲ့စည်းပုံပြင်ပြီးတော့ဒီမိုကရေစီပြည့်တဲ့အထိဘယ်လိုလက်တွဲမလဲဆိုတာကပို့ပြီးတော့ကျွန်တော်တို့အရေးကြီးပါတယ်။
အဲ့တော့လေအခုရွေးကောက်ပွဲမှာပေါ့နော်ပြည်သူလူထုရှင်းရှင်းလင်းလင်းနားလည်ရမယ်လို့ကိုမင်းကုနိုင်ပြောသွားတာပေါ့။အဲ့လိုပြည်သူလူထုရှင်းရှင်းလင်းလင်းတည်င်းစကားပြည်သူလူထုစီရောက်ဖို့အတွက်ကိုဆိုရင်ရော88ငြိမ်းချမ်းရေးနဲ့ပွင့်လင်းမှုအဖွဲ့စည်းကဘာတွေလှုံ့ဆော်မှုစီစဉ်ရှိပါသလဲရှင်
။ကျွန်တော်တို့ကြီးပဲပြီးမှာမဟုတ်ဘူး။ကျွန်တော်တို့အဖွဲ့အစည်းကရွေးကောက်ပွဲဝင်မှာမဟုတ်ဘူး။အဲ့လိုရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကရှင်းရှင်းလင်းလင်းပြောနိုင်ရမှာကျွန်တော်တို့သွားမှာဟောဒီလိုသွားမယ်ဟောဒီလိုသွားမယ်အဲ့ဒီနေရာရောက်ရင်မလုပ်မယ်ဆိုတာမျိုးပေါ့လူတွေကယုံကြည်မှုဒီထက်ပိုခိုင်ဖို့တော့လိုတယ်ဗျလူတွေကအခုယုံကြည်ခြင်းနဲ့အားကိုးခြင်းနဲ့ဒါပေမဲ့ကျွန်တော်ကလေအဲ့ဒီအားကိုးယုံကြည်တယ်ဆိုတာတစ်ခုကျွန်တော်ကအတူတူပဲပုံအောင်ဆောင်ရတာမျိုးကျွန်တော်တော်တော်လိုချင်တာဗျအဲ့တော့ဘာပဲဖြစ်ပါယုံကြည်မှုရဖို့တော့လိုပါတယ်အားကိုးရဆိုတာမျိုးတော့ကျွန်တော်သိပြီးတော့ဟိုကတွင်းမတွေ့ဘူးကိုယ့်အားကိုးကိုယ်နဲ့တူတူဖြစ်ရမယ်ဒါမှမဟုတ်ရဲ့ဆုံးဖြတ်ချက်မဟုတ်ရဲ့တန်ဖိုးရော့အဲ့ဒါအသုံးချပါဆိုပြီးတော့ခိုင်းတာမျိုးပေါ့အဲ့ဒါမျိုးဖြစ်အောင်လို့လိုတယ် အဲ့တော့ကျွန်တော်တို့ကတော့ဒီဘက်ဘုံပဲလူတွေမဟုတ်တဲ့အတွက်ကျွန်တော်တို့ကအဲ့ဒီရှင်းလင်းတဲ့သတင်းစကားကိုကာယကံရှင်တွေပေးတဲ့အခါမှာကျွန်တော်တို့ကအကောင့်ထဲပို့ဖို့ပါပဲ
ခုလိုဖြေချပေးတဲ့အတွက်ကျေးဇူးများကြီး
တင်ပါတယ်